Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ် March 2ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 32.40 နဲ့49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီပတ်မှာထူးခြားတဲ့သတင်းတွေကတော့သမ္မတ Trump ရဲ့မိန့်ခွန်းအပေါ်အမေရိကန်နိုင်ငံရေးလောကကနေပြည်ရင်းကသုံးသက်သူတွေကတုံ့ပြန်မှုမျိုးစုံထွက်နေသလိုပဲနိုင်ငံတကာကောင်းဆောင်တွေကလည်းတုံ့ပြန်လာကြပါတယ်။ဒီအဆိုရအထူးကိုယ်စားလှယ်ဟာမနေ့ကဒေါင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မနနာချန်နယ်တူတင်ပြပေးသွားမှာခင်
။ကောင်းပါပြီရှင်။သတင်းအစီအစဉ်အပြီးမှာအင်္ဂါနေ့ကလွှတ်တော်နှစ်ရက်ပေါင်းရှိမှာသမ္မတဒေါ်နယ်ထရမ့်ပထမဆုံးအကြိမ်ပြောကြားခဲ့တဲ့မိကွန်းအပေါ်တုံ့ပြန်သံတွေကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။တခါတနင်္လာနေ့ကဂျနီဗာလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဆွေးနွေးမှုဘယ်လိုရှိခဲ့ပါသလဲ
The European Union remains seriously concerned by the situation of human rights in Myanmar Burma.
We will ဒါကတော့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေဟာစိုးရိမ်နေရဆဲပဲလို့ဥရောပသမ္မတကိုယ်စားလှယ်ကပြောသွားတာပါတခါမြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့ပါဝင်မှုဟာထိရောက်မှုရှိမရှိဆက်သွယ်မေးမြန်းခန်းကိုလည်းထုတ်လင်းဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင
်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပူးတွဲလွှတ်တော်နေရာရှိမှောက်မှာအင်္ဂါနေ့ညကမိန့်ခွန်းပြောကြားပြီးတရားအကြာသမ္မတရဲ့မိန့်ခွန်းမှာပုံမပြောပြောင်းပြီးအပြုသဘောဆောင်တဲ့လေတံအပေါ်ဝါရှင်တန်မှာရှိတဲ့အစိုးရအတန်းဝန်ကဦးစားပေးလေ့လာနေကြပါတယ်အခုလိုပြောဆိုချက်ဟာသမ္မတထရန့်ရဲ့အစဉ်ပြောင်းလဲနေတဲ့ပြုမှုပြောဆိုမှုတွေမှာတည်ငှသာခံမဲ့အနေအထားမျိုးလားဒါမှမဟုတ်ဒီလိုအနေအထားမျိုးဆက်လက်ကျင့်သုံးသွားမှာလားဆိုတာကိုသူ့အပေါ်ထောက်ခံသူတွေပြစ်တင်ဝေဖန်သူတွေနဲ့နိုင်ငံရေးကဲခတ်သူတွေကစူးစမ်းတွေးတောနေကြပါတယ်သမ္မတထရန့်အနေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုအတွင်ပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ရမှာနဲ့ဒီမှန်ချက်ကြီးမားလာတဲ့ပြည်တွင်းလှုပ်ဆောင်မှုအစီအစဉ်တွေကိုလွတ်တော်အနေနဲ့စတင်ကင်တွေ့ရမှာဒါဟာအထက်ကမေကွန်တရားဖြစ်နေပါတယ်။သမ္မတထရန့်အနေနဲ့သူ့ရဲ့အခုလိုကြီးမားချက်ကြီးလာတဲ့ပြည်တွင်းရေး policy တွေကိုရှေ့တိုးဆောင်ရွက်ဖို့ Republican လွတ်တော်ခေါင်းဆောင်တွေနဲ့အင်ပြူတော်မှဗိုလ်ထုနေကတွေ့ဆုံခဲ့ပါတယ်။အင်္ဂါနေ့ကပူးတွဲလွတ်တော်နေရာမှာပြောကြားခဲ့တဲ့မေကွန်နဲ့ပတ်သက်လို့ထရန့်အနေနဲ့အပြုသဘောဆောင်တဲ့တုံ့ပြန်မှုတချို့ရရှိခဲ့ပါတယ်အမေရိကန်စိတ်ဓာတ်ပြန်လည်ရှင်တန်ရေးအတွက်အမေရိကန်နိုင်ငံသားအလုံးစုံအနေနဲ့စီးလုံးညီညွတ်ကြဖို့ထရမ့်ကသူ့ရဲ့မိန့်ခွန်းအဆုံးမှာပြောကြားခြင်းအပြင်နိုင်ငံရေးပါတီနေရာတူရဲ့ထောက်ခံမှုကိုတောင်းခံခဲ့တာလည်းဖြစ်ပါတယ်ထရမ့်ရဲ့အခုလိုလေတံပြောပြောင်းခြင်းဟာကျမကြီးပြည်သူဆောင်ရှားမှုနဲ့အကွန်ငွေကောက်ခံမှုပြင်ဆင်ရေးစသဖြင့်လွတ်တော်မှာခက်ခဲစွာတင်ပြရမယ့်ကိစ္စရပ်တွေအတွက်အထောက်အကူပြုနိုင်မှာဖြစ်ပါတယ်
ကွန်ဂရက်စ်လွှတ်တော်နှစ်ရက်ရှိမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိစ္စရပ်ပေါင်းများစွာကိုပြောကြားတဲ့မိန့်ခွန်းဟာအမေရိကန်ရဲ့တောက်ပြောင်တဲ့အနာဂတ်ကိုပုံဖော်ထားပေမဲ့ကမ္ဘာတဝန်းကခေါင်းဆောင်တွေကြားမှာတုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိန်းချုပ်မှုနဲ့ပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ခက်ခဲတဲ့လုပ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ဂျပန်နိုင်ငံကတော့ကာကွယ်ရေးအသုံးစရိတ်တွေအကြီးအကျယ်တိုးမြင့်မဲ့သမ္မတထရန့်ရဲ့အစီအစဉ်ကိုလက်ခံခဲ့ပါတယ်။သမ္မတထရန့်အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုဘယ်လောက်ထိအကုန်ကျခံသုံးစွဲမလဲဆိုတာစောင့်ကြည့်ရမှာဖြစ်ပေမဲ့ဘယ်လောက်ပမာဏပဲတိုးတိုးကဘာကြီးတည်ငြိမ်မှုရှိအောင်လို့အထောက်အကူဖြစ်စေလိမ့်မယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟိဒါဆူဂါကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာတော့သမ္မတထရန့်ကကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြင့်သုံးဆွဲပြီးတော့လိုအပ်တဲ့ဘဏ္ဍာငွေကိုစစ်ဘက်နဲ့မတက်ဆိုင်တဲ့တခြားအစိုးရလုပ်ငန်းတွေကဖြတ်တောက်သုံးဆွဲသွားလို့ကြောင်းပြောဆိုထားတာဖြစ်ပါတယ်။သမ္မတထရန့်ရဲ့မိန့်ခွန်းကိုသဘောမကျတဲ့တရုတ်နိုင်ငံကတော့တစ်ဖက်သက်ကုန်သွယ်မှုတွေကြောင်းထောင်ပေါင်းချီတဲ့စက်ရုံတွေအမေရိကန်ကနေတရုတ်နိုင်ငံကိုပြောင်းရွှေ့လာကြလိမ့်မယ်လို့ဝေဖန်ခဲ့ပါတယ်။
လာမယ့်ရက်တွေအတွင်းထုတ်ပြန်နိုင်ဖို့ရှိတဲ့အမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ကတ်တတ်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်ပြင်ဆင်နေစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်အနေနဲ့သူကနဦးထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမိန့်ကိုဆက်လက်ခုခံကာကွယ်သွားနိုင်တဲ့အကြောင်းဒုသမ္မတမိုက်ပန့်စ်ကဖူထိုးနေက CBS ရုပ်သံနဲ့ This Morning အစီအစဉ်မှာပြောကြားခဲ့ပါတယ်။အီရတ်၊အီရန်၊လီဘီးယား၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံတွေကလူတွေကိုယာယီအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့သမ္မတထရမ့်အစိုးရအနေနဲ့ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးကဟန်တာခဲ့ကြတာဖြစ်ပါတယ်အဲ့ဒီကန့်သတ်မှုတွေမှာအမေရိကန်ကိုလာရောက်ခြေချတဲ့ဒုက္ခသည်များအစီအစဉ်လဲပါဝင်တာဖြစ်ပါတယ် ဒီအမေပေါ်အမေရိကန်တရားရုံးနေမှာအမှုပေါင်း200ကျော်တင်သွင်းကြတာရှိပေမယ့်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဆိုင်းငံ့ခြင်းခံခဲ့ရတာဖြစ်ပါတယ်။ကနဦးအမေအရာ Green Card လို့ခေါ်တဲ့အမေရိကန်မှာအများအားနေထိုင်ခွင့်ကပ်ပြားတွေကင်ဆောင်ထားသူတွေအပါအဝင်ခီးတဲ့အများပြားဟာအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ယာယီတားဆီးခြင်းခံခဲ့ရတဲ့အတွေ့အခြေအနေတွေကမောက်ကမဖြစ်ခဲ့ရပါတယ်။
အမေရိကန်ပြည်ထောင်စုမှာပြည်ထရေးဝန်ကြီးဌာနဝန်ကြီးအဖြစ် Republican Party အောက်လွှတ်တော်အမတ် Ryan Zinn ကိုအထက်လွှတ်တော်ကအတည်ပြုခံရလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်ထရေးဝန်ကြီးရဲ့တာဝန်ဟာတခြားနိုင်ငံတွေနဲ့မတူဘဲဗဟိုအစိုးရကပိုင်ဆိုင်တဲ့မြေတွေ၊သဘာဝအရင်းအမြစ်တွေနဲ့မျိုးတုံးတော့မဲ့တရိတ်ဆန်မျိုးစိတ်တွေကိုသတ်မှတ်ပေးရတဲ့လုပ်ငန်းတွေကိုကြီးကြပ်ရသူဖြစ်ပါတယ်။ပြည်ထရေးဝန်ကြီးအဖြစ်ရထားခံရတဲ့ Zinn ကိုတော့ကိုယ်စားလှယ်တရားရှိတဲ့အထက်လွှတ်တော်မှာထောက်ခံမဲ68မဲ၊ကန့်ကွက်မဲ31မဲနဲ့ဗုဒ္ဓဟူးနေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိုးအိမ်နဲ့မျိုးပြဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့အကြီးအကဲဖြစ်သမရထွန်းကရထားခံရတဲ့ဘန်ကာဆန်ကိုအထက်လွှတ်တော်ကနေကနဦးအတည်ပြုချက်ပေးခဲ့ပြီးတော့နောက်ဆုံးတရားဝင်အတည်ပြုချက်ကိုတော့ကြာတာပတိနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမရထွန်းကတရားလွှတ်တော်ချုပ်တရားသူကြီးအဖြစ်ရွေးချယ်ထားတဲ့ Neil Gorsuch ကိုတော့အတည်ပြုခံရဖို့အထက်လွှတ်တော်တရားရေးကော်မတီက match လ20ရက်နေမှာစတင်ကြားနာဖို့လဲစီစဉ်ထားပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံလွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ကွန်ဆွန်ကွန်ရှင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့နေပြည်တော်မှာတရားစီရင်တွေ့ဆုံပြီးညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။တရုတ်အထူးကိုယ်စားလှယ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့တွေ့ဆုံစဉ်မှာတော့မြမညီညာရေးလုပ်ငန်းစဉ်နဲ့အဲ့ဒီညီညာရေးလုပ်ငန်းစဉ်ကိုတရုတ်တို့ဘက်ကဆက်လက်ပံ့ပိုးသွားမယ်အကြောင်းအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့မြန်မာနိုင်ငံရေးဝန်ကြီးဌာနအမြန်အတွင်းဝန်ကပြောပါတယ်။ဒါအပြင်တိုင်းဒေသနဲ့ကံပတိပခတွေကိုဖြေရှာရေးအတွက်နှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုညီညာရေးလုပ်ငန်းစဉ်မှာပေါင်ကူတရအဖြစ်ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့လည်းပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်အထုကိုယ်စားလှယ်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမီးအောင်လိုင်တို့တွေ့ဆုံစဉ်မှာတော့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့သလိုတက်မတော်ဘက်ကအားလုံးပါဝင်ရေးကိုလိုလားကြောင်းဗိုလ်ချုပ်မှုကြီးမီးအောင်လိုင်ကဆွေးနွေးပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်ရဲ့အာရှရေးအထုကိုယ်စားလှယ်ဟာမကြသေးခင်ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လိတ်ကျွန်းမှာဗြိတိသျှလူငယ်နှစ်ဦးအသက်ခံခဲ့ရမှုနဲ့ပတ်သက်ပြီးတော့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူသမားနှစ်ဦးရဲ့အယူခံကိုထိုင်းတရားရုံးကထိုင်းအယူခံတရားရုံးကမက်ရှလာတည့်ရဲ့ဗုဒ္ဓဟူးနေ့ကပယ်ချလိုက်ပါတယ်။လိတ်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုထိုင်းနိုင်ငံကော့စမွေတရားရုံးကနေမနစ်ကတည်တံအမိန့်ချမှတ်လိုက်ပြီးတဲ့နောက်တရားခံတွေရဲ့အကျိုးဆောင်ရှင်တွေကထိုင်းအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအယူခံဝင်ထားတဲ့အချက်တွေဟာခိုင်လုံမှုမရှိဘူးလို့အယူခံတရားရုံးကအကြောင်းပြချက်နဲ့ပယ်ချခဲ့ပေမဲ့ဒီပယ်ချခဲ့တဲ့ဆုံးဖြတ်ချက်ဟာပွင့်လင်းမြင်သာမှုအားနဲ့တယ်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုံသမားရေးဆောင်ရွက်သူတွေကပြောဆိုပါရတယ်။ဒါအပြင်အယူခံတရားရုံးကအခုလိုပယ်ချခဲ့ပေမဲ့လို့အမြင့်ဆုံးတရားရုံးအထိဆက်ပြီးတော့အယူခံတင်သွားဖို့လည်းရှိပါရတယ်။မြန်မာရွှေပြောင်းအလုံသမား4000လောက်အလုပ်လုပ်ကိုင်းနေတဲ့လေကျောမှာ2014စက်တင်ဘာလ15ရက်နေ့ကဗြိတိသျလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ဖိအေတူမေကွဲအကိုဖြစ်သူကင်ဂျွန်နမ်ကိုလောက်ကြံရမှာဓာတုလက်နဲ့အုံပြုခဲ့မှုအတွေ့မြောက်ကိုရီးယားကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကဆိုင်းငံ့ဖို့တောင်ကိုရီးယားကတိုက်တွန်းခဲ့ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကိစ္စနဲ့ပတ်သက်လို့ထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့ဖူးထူးနေကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်လေဆိပ်မှာလုံခြုံရေးကင်မရာတွေရဲ့ရိုက်ကူးထားတဲ့အရာအမျိုးသမီးနှုတ်ဟာ VX အာယုံကြောထိခိုက်စေတဲ့အစိတ်ဓာတုပစ္စည်းကိုကင်ဂျုံနန်းရဲ့မျက်နှာမှာတုတ်လင်းခဲ့ကြောင်းမလေးရှားရဲကပြောပါတယ်။ VX အစိတ်ဓာတုပစ္စည်းဟာလူအမျိုးများသေစေနိုင်တဲ့ပစ္စည်းအဖြစ်ကုလသမဂ္ဂကပိတ်ပင်ထားတဲ့ဓာတုပစ္စည်းများစီးရင်မှာပါဝင်တာဖြစ်ပါတယ်။အခုလိုကင်ဂျုံနန်းလှုပ်ကြံခံရခြင်းဟာမြောက်ကိုရီးယားအစိုးရကစီစဉ်ခဲ့ခြင်းဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကယူဆထားကြတာဖြစ်ပါတယ်။ဒါကြောင့်အင်ဂန်လေးကဂျနီဘာမှာကျင်းပတဲ့ကုလသမဂ္ဂလက်နက်များဖျက်သိမ်းရေးညီလာခံမှာတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးယွန်ပြုံဆေးကအခုလိုမြောက်ကိုရီးယားရဲ့ဓာတုလက်နက်အသုံးပြုခြင်းကိုမြောက်ကိုရီးယားကိုကုလသမဂ္ဂအဖွဲ့ဝင်ဖြစ်မှဆန့်ကျင်ခြင်းအပါအဝင်နိုင်ငံတကာကတုံ့ပြန်အရေးယူနေကြောင်းပြောကြားခဲ့တာဖြစ်ပါတယ်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကတခြားနိုင်ငံတွေအတွက်အစ္စရေးနိုင်ငံအပေါ်ပို့ပြီးတော့ပြစ်မှတ်ထားတာကြောင့်မတရားဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆိုင်ရာအမေရိကန်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကဂျနီဗာမှာကျင်းပတဲ့လူ့ခွင့်ရေးကောင်စီရဲ့ထွေထွေညီလာခံအတွင်းလူ့ခွင့်ရေးကောင်စီအနေနဲ့အစ္စရေးပေါ်အလွန်ကျွံဖြစ်လွန်းတယ်လို့အမေရိကန်သံတမန်အီရင်ဘာကလေးကဆွဆွဲလိုက်ပြီးတော့ဒါဟာလူ့ခွင့်ရေးကောင်စီပေါ်ယုံကြည်မှုကိုထိခိုက်စေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်လူ့ခွင့်ရေးနဲ့ပတ်သက်လာရင်ဘယ်နိုင်ငံကိုမဆိုစောင့်ကြည့်အကဲခတ်ရမှာဖြစ်ပေမဲ့ဘယ်ဒီမိုကရေစီနိုင်ငံကိုမှမတရားသဖြင့်တစ်ဖက်သက်ဘက်လိုက်ပြီးတော့အမဲလို့လို့စောင့်ကြည့်မနေသင့်ဘူးလို့လည်းပြောဆိုခဲ့တာဖြစ်ပါတယ
်ဗုဒ္ဓဖုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Facebook ကနေလည်းဓာတ်ရိုက်ထုတ်နေပါရရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါ။ American ပြည်ထောင်စုမှာမနစ်နိုဝင်ဘာလအတွင်းအကြိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ရွေးကောက်ပွဲအပြီးသမ္မတ Donald Trump ဟာလွှတ်တော်နှစ်ရပ်ပေါင်းရှိမှာပထမဆုံးအကြိမ်အင်္ဂါနေ့ညကမိကွန်းပြောကြားခဲ့ပါတယ်။သမ္မတ Trump ပြောကြားခဲ့တဲ့မိကွန်းအပေါ်နိုင်ငံတော်ဝန်မှရှိတဲ့ပြည်သူတွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုတော့ VOA သတင်းနောက် Irish အဘဆဒီပေးပို့ထားတဲ့သတင်းအပေါ်အခြေခံကြီးကိုစောဝင်းလိုင်ကတင်ပြမှာပါရှင
်။ဇန်နဝါရီလ20ရက်နေ့ကသမရအဖြစ်ကျန်းသစ္စာဂျိန်ဆူစင်ကပြောကြားခဲ့တဲ့မင်ကွန်းနဲ့အင်္ဂါနေ့ညကလွတ်တော်နေရာပေါင်းရှိမှာသမရဒေါ်နယ်ထရန့်ပြောကြားတဲ့မင်ကွန်းဟာပိုပြီးသမရအရေးချင်းနဲ့ကိုက်ညီတဲ့မင်ကွန်းမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံသားအများစုကသုံးသပ်ကြပါတယ်
။ All the nations of the world, friend or foe, will find that America is strong, America is proud.
American ပြည်ထောင်စုဟာ NIC ရဲ့ဂုဏ်ယူစရာကောင်းတဲ့လွတ်လပ်တဲ့အတိုင်းပြည်သူဖြစ်တယ်ဆိုတာကိုကဘာတဝှမ်းမှာရှိတဲ့မစ်ဆွေနဲ့ရန်သူနိုင်ငံတွေအားလုံးသိရှိနိုင်ကြမှာဖြစ်ပါတယ်
။ဒါပေမဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ကိုယ်စားလှယ်တွေနီးတူ American ပြည်သူတွေဟာလည်းသမ္မတရဲ့မင်ကွန်းအပေါ်အမျိုးမျိုးအမြင်တွေရှိနေကြတာပါ။နိုင်ငံတွင်းကအခြေခံအဆောက်အုံတွေပြုပြင်တိုးချက်ရေးအတွက်ငွေကြေးအမြောက်အများအကုန်ကျခံလှုပ်ဆောင်သွားမယ့်အကြောင်းသမ္မတထွန့်ကထည့်သွင်းပြောကြားခဲ့တာနဲ့ပတ်သက်လို့ရွေးကောက်ပွဲကာလအတွင်း Hillary Clinton ကိုထောက်ခံအားပေးခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Holmes မြို့ကန် Pete Harwan ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါဗျာ
How's he going to build up the infrastructure when he's cutting taxes? In order to build up the infrastructure you need
သူပြောတာကတော့သမရအနေနဲ့အခွန်ငွေတွေလဲလျှော့ကောက်မယ်ပြောထားတဲ့အပြင်အခြေခံအဆောက်အုံတွေကိုလည်းပြင်ဆင်မယ်ပြောထားတဲ့အတွက်အဲ့ဒီလိုပြင်ဆင်မှုအတွက်ငွေကြေးဘယ်ကရမယ်ဆိုတဲ့အပေါ်မေးခွန်းထုတ်လိုက်ပြီးအဲ့ဒီအခြေခံအဆောက်အုံတွေတိဆောက်ဖို့အတွက်ချမ်းသာတဲ့သူတွေထံကအခွန်တိုးကောက်မှရနိုင်မယ်အကြောင်းအဲ့ဒီနည်းနဲ့ပဲတိုင်းပြည်အတွင်းကအခြေခံအဆောက်အုံတွေကိုပြုပြင်တိဆောက်နိုင်မှာဖြစ်တဲ့အကြောင်းပြောထားတာပါတိုင်းပြည်အနောက်ဘက်ချမ်းနေဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့မှာတရုတ်နယ်ပေါ်အမေရိကန်နိုင်ငံသားတွေကဥဆောင်ပြုလုပ်တဲ့သမ္မတထရန့်မင်ကွန်းစောင့်ကြည့်ပွဲအခမ်းအနားကိုတက်လာတဲ့သူတွေအကြမ်းမှာလဲတိုင်းပြည်ကိုဘလို့ဥဆောင်သွားမလဲဆိုတဲ့သမ္မတရဲ့အစီအစဉ်တွေအပေါ်မေးခွန်းထုတ်နေကြပါတယ်အဲ့ဒီအခမ်းအနားကိုတက်လာတဲ့ Chris Villasanyo ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
် So far all the talk is real good Nothing's been done yet I mean it's all on the table but they keep
speaking ပြောသွားတာကတော့အခုချိန်ထိတော့အကောင့်တွေကြီးပဲပြောနေတာကိုတွေ့ရတဲ့အကြောင်းလက်တွေ့ဘာမှလုပ်ပေးတာကိုမတွေ့ရသေးတဲ့အကြောင်းအတိအကျအကောင့်ထဲပေါ်မှုကိုလည်းမမြင်တွေ့ရသေးကြောင်းဒါပေမဲ့လုပ်ငန်းစဉ်တွေကိုမကြာခဏပြောင်းတာကိုတွေ့နေရတဲ့အကြောင်းတစ်ခုခုကိုအကောင့်ထဲပေါ်လုပ်ပြတာကိုသူ့အနေနဲ့မြင်နေတဲ့အကြောင်းဘာတွေလုပ်ပြမလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းပြောတော့တာပါ Texas ပြည်နယ်ကကြောင်းစရာလဲဖြစ်စစ်မှုရာဟောင်းတူဦးလဲဖြစ်တဲ့ Jeff Olson ကတော့သမ္မတထရန့်ပြောတော့တာတွေကိုသဘောကျတယ်လို့ဆိုပါတယ
် I would have felt a lot better hearing this speech 5 weeks ago We're all Americans we all want to see what's best for America but I think there's a much
ပြောတော့တာကတော့လွန်ခဲ့တဲ့သတင်းပတ်5ပတ်လောက်ကဒါမျိုးပြောမယ်ဆိုရင်သူ့အနေနဲ့ပို့ပြီးတော့သဘောကျမိမှာတည်ကြတဲ့အကြောင်းအားလုံးဟာအမေရိကန်နေကြီးပဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကောင်းကျိုးဖြစ်ထွန်းတာကိုသူတို့အနေနဲ့မြင်တွေ့လို့တဲ့အကြောင်းဒါပေမဲ့သမ္မတပြောသွားတဲ့မင်ကွန်းထဲမှာညညရေးကိုဖြစ်ပေါ်စေတဲ့အတုံးတို့နဲ့ပါဝင်တာကိုတွေ့ရတဲ့အကြောင်းပြောသွားတာပါမေရီလန်းပြည်နယ်မှာနေထိုင်တဲ့ဥထွန်းအောင်ဟာလည်းသမ္မတဒေါ်နယ်ထရန့်ရဲ့မင်ကွန်းကိုစောင့်ကြည့်ခဲ့သူတွေတဲ့တဦးအပါအဝင်ဖြစ်ပါတယ်သူကတော့သမ္မတထရန့်ရဲ့မင်ကွန်းဟာအမေရိကန်နိုင်ငံသားတွေအကြိုက်ဦးစားပေးပြောကြားခဲ့ပုံရတယ်လို့သုံးသပ်ပါတယ
် America First ကိုသူကအဲ့တော့ဒါကပြည်တွင်းကြိုက်ပြောသွားတာပေါ့လေအဲ့တော့ Republican ငါးရေကတော့အဲ့ဒီမှာတွတ်တော်အတွင်းမှာမှတ်တပ်ထားပြီးလက်ကုပ်တီးကြတာပေါ့လေဒါပေမဲ့ဒီဥစ္စာကအမေရိကန်ကတကူတော်မင်းသားနဲ့လုပ်လို့မရဘူးနိုင်ငံသားနဲ့ဆက်သွယ်ပြီးတော့လုပ်ရမယ်နိုင်ငံသားကကြီးပွားပါတယ်ကိုကြီးပွားတာဟုတ်သူ့အကြည့်လိုက်မယ်ဆိုလို့ရှိရင်သူကဟိုအမေရိကန်ကနံပါတ်1ဥစ္စာပြင်းနဲ့အဲကျန်တဲ့ဟာတွေတော့ဟိုသိပြီးတော့ဟိုနည်းဥစ္စာမသိဘူးပေါ့အဲ့တော့နောက်ပြီးတော့နိုင်ငံသားအထောက်အကူပေးတာမှာလျှော့ချမယ်တဲ့နိုင်ငံသားအထောက်အကူကနိုင်ငံသားရေးဆက်ဆံမှုနဲ့ပတ်သက်တဲ့နိုင်ငံသားအထောက်အကူပေးတာကအမေရိကန်အတွက်လည်းအကျိုးရှိတယ်။ကိုယ်နာမည်ရတယ်။ နောက်ပြီးဆင်းရဲဒုက္ခရောက်တဲ့လူတွေကိုကူညီရရောက်တဲ့အတွက်ဒါဟိုနေ့ပေါ့အဲလူခွင့်ရေးတယ်လေဆိုင်မျိုးဒါပေမဲ့အားလုံးချုပ်ကြည့်လိုက်ရှိအရင်ကပြောသွားတာဒီတွေ့လုံနေတာဒီတဲ့စာလို့ရှိအင်္ဂါနေ့ညပြောသွားတာဟာသမရပို့ပြီးတော့ဆန်တယ
်သမရထရမ်ကအခြေခံစောက်အုံတွေပြုပြင်တိဆောက်ရေးအတွက်ငွေကြေးအမြောက်အများသုံးဆွဲဖို့မင်းကွန်းထဲမှာအဆိုပြုခဲ့တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းအမေရိကန်ဒေါ်လာ54ဘီလီယံတိုးမြင့်သုံးဆွဲသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအခွန်ကောက်ခံမှုတွေကိုလည်းရှော့ချဖို့အစီအစဉ်နေကြောင်းပြောဆိုနေတာကြောင့်သူအဆိုပြုထားတဲ့စီမံကိန်းတွေအကောင့်ထယ်ဖော်ရေးဘယ်ကနေဘန်ဒါငွေကြေးရယူမလဲဆိုတဲ့အပေါ်အများစုကဝေဖန်ပြောဆိုနေကြတာပါ။ဥထုအောင်ကတော့တမရအနေနဲ့ပြောသွားတာတွေကိုလက်တွေ့ဘလို့အကောင့်ထဲပေါ်မလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့ဆိုပါတယ
်ပြောသွားတာကတော့ပြောသွားတာပေါ့လေလက်တွေ့ဘလို့လို့
ဖေဖော်ဝါရီ28ရက်အင်္ဂါနေ့ညကလွတ်တော်နေရာပေါင်းရှိမှာသမ္မတထရန့်ပြောကြားခဲ့တဲ့မင်းကွန်းအတွင်းအမေရိကန်စစ်ဘာရေးပြန်အားကောင်းလာအောင်လှုပ်ဆောင်သွားမှာအပြင်သမ္မတဘာရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးဖို့လှုပ်ဆောင်နေတဲ့အကြောင်းအစွန်းရောက်အစ္စလာမစ်တွေကိုခြေမုံသွားမယ်အကြောင်းတွေကိုလည်းထက်သွင်းပြောကြားသွားပါတယ်ဒေါ်နယ်ထရမ့်ဟာ45အုပ်မြောက်အမေရိကန်သမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်တာအခုဆိုတက်တန်းအဖြစ်တလတာတာပဲရှိပါသေးတယ်။သမ္မတအဖြစ်ရွေးကောက်တင်မြောက်ခံရရေးအတွက်မဲဆွဲစည်းရုံးရင်းမိတ်ဆွေတွေရန်သူတွေအများအပြားရှိခဲ့တာကြောင့်သူလုပ်ချင်တဲ့အစီအစဉ်တွေကိုလွတ်တော်အမတ်တွေကဘလောက်ထိထောက်ခံပေးမလဲဆိုတာနဲ့အဲ့ဒီလွတ်တော်အမတ်တွေကိုရွေးကောက်တင်မြောက်လိုက်တဲ့မဲဆန္ဒရှင်ပြည်သူတွေကရောဘလောက်ထိထောက်ခံကြမလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေမှာဖြစ်ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုင်းပြပြတာပါတနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကိုယ်စားလှယ်ကဘာရီတင်ပြခဲ့တယ်လဲမြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်ကရောဘယ်လိုရှိပါသလဲဆိုတာကိုမက်ခင်ဖြူထွေးကဆက်ပြီးတော့ပြောပြမှာပါ
မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာလက်ရှိရသအစိုးရလက်ထက်မှာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတုံးမယ်လို့ EU ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Stavros Lambrinidis ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာပုံထူးနေတုန်းကပြောဆိုသွားတာပါ
The European Union remains seriously concerned by the situation of human rights in Myanmar Burma.
မနက်ငယ်တည်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂအနေနဲ့ထူးဆိုးရင်နေဆဲပဲဖြစ်ပါတယ်ဒီဆိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ကင်တွဲဖြေရှင်းနိုင်မဲ့နည်းလမ်းတွေအကြံပြုနိုင်ဖို့တိုးတက်တဲ့ခြေလှမ်းတွေဖော်ဆောင်နိုင်ဖို့နဲ့လူခွင့်ရေးအထူးကုလရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေတက်တန်းတိုးဖို့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကျွန်တော်တို့တင်သွင်းသွားပါမယ
်မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့ရတအစိုးရတဲ့စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြုပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လည်လာတဲ့အနေနဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ခဲ့တာမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခု EU ကမြမအရေးဆုံးဖြတ်ချက်ကိုတင်သွင်းမယ်လို့ဆိုတာကြောင့်ဒီဒီချိန်လူခွင့်ရေးကောင်စီမှာတော့ဆုံးဖြတ်ချက်ထွက်လာနိုင်ပွဲရှိနေပါတယ်။ဒီချိန်တွင်ပတ်သက်လို့မြမအစိုးရအနေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံဆွေးနွေးတာတွေလုပ်ပြီးတော့အကောင်းဆုံးပြင်ဆင်နေတယ်လို့မြမနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကပြောပါတယ်။
ဒီနှစ်မှာတော့ကျွန်တော်တို့ဆက်နေပြီးတော့ဒီဒုဝန်ကြီးကိုယ်တိုင်အဲ့မှာသွားပြီးတော့သူအစည်းအဝေးတက်ရောက်နေပါတယ်အဲ့တော့လိုအပ်တဲ့ပြင်ဆင်မှုတွေလည်းအကုန်လုံးကျွန်တော်တို့ဒီထိတွေ့မှုတွေလုပ်သွားမှာဖြစ်ပါတယ်အဲ့တော့ဒီလုပ်ရရှိရလုပ်ဖို့ရှိပါတယ်ဆိုပါစို့ပြီးခဲ့တဲ့ report လေးပြောတယ် report လို့ပြီးကျွန်တော်တို့တရားပြင်ဆင်ပြီးတော့ကျွန်တော်တို့ကလည်းနိုင်ငံဝန်ကြီးဌာနသတင်းထုတ်ပြန်တဲ့အနေအထားလေးရှိပါတယ်တော်တော်များများဒါကျွန်တော်တို့ရံတရားချိန်ဆပြီးထုတ်တဲ့သတင်းထုတ်ပြန်ခဲ့ဆိုလည်းအများတုံ့ပြန်တဲ့အနေအထားရှိပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအတိုင်းလေးပဲဆက်ပြီးတော့သွားဖို့ပေါ့နော်အဲ့တော့ဒီဆိုပါစို့ဒီမှာပါတဲ့ဟိုကျွန်တော်တို့ဆက်ကြရရှိရဟာညကျွန်တော်အဲ့ဒါကိုတော့တကယ်ကို serious ကျွန်တော်အနေနဲ့အာဒီရှုမြင်တဲ့အနေအထားမျိုးလေးကျွန်တော်တို့ဒါမှဟိုကြော်တယ်အဲ့တော့ကျွန်တော်ရှိမှာက law စေဒီမှာဆိုပါစို့ဥပမာပြောလို့ရှိရင် investigation ပေါ့နော်ဒီစစ်သေးနဲ့ပတ်သက်တဲ့အဲဒီ commission တစ်ခုရှိတယ်အမှန်တော့အဲ့ဒီ commission အတွက်ခင်မှာတမင်တကာချိန်ခဲ့လို့တဲ့အနေအထားမျိုးဆိုကျွန်တော်တို့ကယူဆတယ်report နေထားနဲ့အဲ့တော့ပါတယ်အဲ့ရဘောမူတီပြီးတော့မှရန်ဟိသွားတယ်လဲတယ်သွားကြည့်တယ်ဆိုရင်နေထားမျိုးလေးဒီပါတော့ဗောလေအဲ့ကျွန်တော်တို့ကလည်း20ရာဒီစီစီရဲ့အကုန်လုံးကျွန်တော်ထိပြပြီးတော့မှဒါလေးတွေတုံ့ပြန်ဆောင်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ
်လက်ရှိအစိုးရအနေနဲ့လူခွင့်ရေးကိစ္စတွေနိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အလေးနက်ထားဂရင်တွေဆောင်ရွက်နေတယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့တည်တည်အထောက်အထားအခိုင်အမာရှိတယ်ဆိုရင်မြမအစိုးရအနေနဲ့ဒါတွေကိုစစ်စစ်သွားမှာဖြစ်တယ်လို့လည်းဦးကျော်စရာကပြောပါတယ်
လူခွင့်ရေးချင်းတွေပါဆိုကျွန်တော်တို့ဒီအစိုးရအနေနဲ့ဒါအများကြီးပဲသိချာနော်ဒီလက်ရှိအစိုးရလက်ထက်မှာဆိုလေးပေးဆောင်ရွက်နေတဲ့အနေအထားရှိပါတယ်အဲ့တော့တကယ်လို့ ပါပြီးတော့ဒီအချိန်နေနော်ဒီသက်ဆိုင်ရထောက်ထားပါညာဒါဒီပေးလာပြတယ်မဆိုကျွန်တော်တို့ဒါကိုတိချအာဒီနော်ဒါပြစီစစ်သမဏေသားမျိုးဖြစ်ပါတယ်ခဲ့
ပြည်ခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမွတ်စလင်လူနည်းစုတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီအပါအဝင်ကုလသမဂ္ဂထိပ်တန်းအရာရှိအတော်များများကအပြင်းထန်ဝေဖန်ခဲ့ကြတာပါရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အထူးကိုယ်စားလှယ်ရန်ဟီလီဟာပြီးခဲ့တဲ့ဇန်နဝါရီလတည်းမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်ခဲ့တယ်လို့အဲဒီနောက်ဒီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားရောက်ခဲ့တာဖြစ်ပါတယ်။သူရဲ့လေ့လာတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုတော့လူခွင့်ရေးကောင်စီမှဒီလ23ရက်နေ့ကျရင်တင်သွင်းမှာပါ။မြန်မာရေးဆုံးဖြတ်ချက်ထွက်ပေါ်လာနိုင်တဲ့အပေါ်မှာတော့လူခွင့်ရေးကောင်စီစီဝေးတက်ရောက်နေတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့သူဆွေးနွေးခဲ့တဲ့အကြောင်းသူရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာမစ်ဆန်ဟီလီကရေးသားထားပါတယ်ရှင်
။မက်ခင်ဖြူသေးပြောပြသွားတာပါ။အခုတော့မြမငင်းချင်ဖြစ်စဉ်မှာအိန္ဒိချင်းတရုတ်အစိုးရရဲ့ပါဝင်ဆောင်ရွက်မှုတွေဟာထိရောက်မှုရှိမရှိဆိုတာကိုကြည့်ကြရအောင်ပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ဂျိုချန်းဟာမနေ့ကနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံပြီးတော့မြမငင်းချင်ရေးဖြစ်စီရဲ့လက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီမတိုင်ခင်လည်းပြည်ခဲ့တဲ့သတင်းဘက်က UNFC တိုင်းဒေသမဟာမိတ်အဖွဲ့ခေါင်းဆောင်တွေနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီတရုတ်အာရှရေးရာအထူးကိုယ်စားလှယ်ကတွေ့ဆုံခဲ့တာပါ။ဒီတော့မြမငင်းချင်ရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့လက်ရှိအမြင်သဘောထားဘယ်လိုရှိနေပါသလဲဆိုတာကိုတရုတ်သူတေတီယွန်းဆန်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါဗျ
။ Well, they want the peace process to succeed and they want to see at least a ceasefire.
တရုတ်ဆိုကတော့ငြိမ်းချမ်းရေးဖြစ်စဉ်ကိုအောင်မြင်စေချင်တာပါ။အနည်းဆုံးတော့တရုတ်နယ်စပ်တစ်လျှောက်မှာအပြစ်ခတ်ရစေးသဘောတူညီမှုရတဲ့အဆင့်လောက်တော့မြင်ချင်ပါတယ်။ဒါကြောင့်လည်းမြန်မာတပ်မတော်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုပါတရုတ်ဆိုကဖိအားပေးတာတွေစစ်ဆန်ညှိနှိုင်းတာတွေလှုပ်ဆောင်နေတာပါ။နောက်ပြီးနေဆက်တေသစီမံခန့်ခွဲမှုဆိုင်ရာနှစ်နိုင်ငံဆက်ဆံရေးအရာလည်းဖြစ်ပါတယ်။သူ့နိုင်ငံနေဆက်မှာပဋိပက္ခတိုက်ပွဲတွေဖြစ်နေပြီးစစ်ပြေးဒုက္ခသည်တွေတရုတ်ပိုင်နယ်မြေဘက်ဝင်းပြီးခိုးလုံနေကြတာတွေနေဆက်တည်ငြိမ်ရေးကိုပြက်ပြားစေတာတွေစတဲ့အခြေအနေတွေကိုတရုတ်ဘက်ကမလိုလားပါဘူး။ဒါကြောင့်ဒီလိုပြစ်ခတ်မှုတွေရပ်ဆဲဖို့ငြိမ်းချမ်းရဖို့တရုတ်ကတောင်းဆိုနေတာတွေဟာလည်းတရားဥပဒေနဲ့ညီးပါတယ်
။မနေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒီတရုတ်ဆိုရကိုယ်စားလှယ်အဖွဲ့ကိုတွေ့ဆုံတဲ့အခါမှာမနစ်ကဒီတရုတ်နိုင်ငံမှာပထမဆုံးကြိမ်လုပ်ခဲ့တဲ့မြန်မာတရုတ် 2+2 အစည်းအဝေးကနေသူတို့ဟိုညှိနှိုင်းလို့ရတဲ့ရလက်တွေကိုပေါ့နော်တရုတ်ဆိုရကိုယ်စားလှယ်ဘက်ကနေပြီးတော့ပြန်ပြီးတော့ပြောသွားခဲ့တဲ့ပုံမှာရွန်းဆန်ဘယ်လိုမြင်ပါလဲရှင
် Chinese had put their pressure on the military side on Tatmadaw and the Chinese has through the 2+2
တရုတ်ဆိုအနေနဲ့မြန်မာတပ်မတော်ကိုဖိအားပေးခဲ့ပြီးပါပြီ။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့နှစ်နိုင်ငံလုံခြုံရေးကာကွယ်ရေးနဲ့တန်တမန်ဆက်ဆံရေးအစည်းအဝေးမှာတရုတ်ဘက်ကသူတို့နေဆက်မှာအပြစ်ခတ်ရစေးကိုမြင်ကျင်တယ်လို့မြန်မာဘက်ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာဘက်ကတစ်ဖက်ကိုအပြစ်တင်ပြောဆိုပြီးအပြစ်ခတ်ရစေးဖို့ကိုညှင်းဆိုခဲ့ပါတယ်။ဒီနေရာမှာမြန်မာတပ်မတော်ရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်မှပါတာဝန်ရှိပါတယ်။ဒါ့အပြင်အရတားအစိုးရဘက်ကလည်းအပြစ်ခတ်ရစေးကိစ္စမှာရှင်းရှင်းလင်းလင်းရပ်တည်ဖို့အတွက်လိုအပ်နေပါတယ်။ဒီတော့တရုတ်ဘက်ကဖိအားပေးမှုတွေအောင်မြင်မှုရှိသလားဆိုရင်စစ်မှန်တဲ့အပြစ်ခတ်ရစေးရဖို့အတွက်2009ခုနှစ်ကတည်းကတရုတ်အစိုးရကတိုက်တွန်းနေတာပါဒါပေမဲ့ဒီလိုတရုတ်ဘက်ကငြင်းချမ်းရေးကိုလိုလားနေပေမဲ့နေဆက်တစ်လျှောက်မှာပဋိပက္ခတွေထပ်ခါဖြစ်နေတာကိုကျမတို့မြင်နေရပါတယ
်အဲ့ဒီလိုဒီတရုတ်မြန်မာနေဆက်မှာတိုက်ပွဲတွေအစစ်မပြတ်ဖြစ်နေတဲ့အခြေအနေမှာအပြစ်ခတ်ရစေးရေးနဲ့ပတ်သက်ပြီးတော့တပ်မတော်ရဲ့ရည်တည်ချက်ကိုရောဘယ်လိုသုံးသပ်လဲရှင်
Well, I think military has its own calculation in this armed conflict. I think the military is fighting for what they perceive to be their priority or their task, which is to defend
the sovereignty and territory. The military is fighting for what they perceive to be their priority or their task, which is to defend the sovereignty and territory. The military is fighting for what they perceive to be their priority or their task, which is to defend the sovereignty and မြန်မာနိုင်ငံရေးမှာစစ်တပ်ဟာသူ့ရဲ့အာဏာပိုးပြီးခိုင်မာအောင်လက်နက်ကင်ပဋိပက္ခတွေကိုဆက်ပြီးဖြစ်အောင်ရည်ရွယ်ချက်ရှိရှိနဲ့လုပ်နေတယ်လို့ကျွန်မထောက်ပြခဲ့ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ပေါ်မှာပဲမူတည်နေပါတယ်။သူ့ဘက်ကဘယ်လိုမြင်ကျင်တယ်လဲ စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာပဲထားတယ်တလားဒါမှမဟုတ်တိုင်းဒေသဒေသတွေမှာစစ်တပ်ရဲ့ဆင်ဆက်မပြတ်တိုက်ပွဲတွေလုပ်နေတဲ့အပေါ်မှာသူ့ရဲ့ရည်တည်ချက်ကဘယ်လိုရှိတယ်လဲဆိုတာကိုတော့အ ਨੇ ဆုံးအဖြေပေးရမှာဖြစ်ပါတယ
်ဒါကတော့တရုတ်မြန်မာအရေးကျွမ်းကျင်သူ American အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဂျားပြက်ရွေးကောက်ပွဲကျင်းပမဲ့အခြေအနေကိုပြောပြမှာပါဂျားပြက်ရွေးကောက်ပွဲအတွက်မဲဆွယ်စည်းအုပ်မှုတွေပိုပြီးလွတ်လပ်လာပေမဲ့အတားအဆီးတချို့ကတော့ရှိနေသေးပဲလို့ကိုယ်စားလှယ်လောင်းတွေကပြောပါရယ်ဒါပေမဲ့ပြည်သူလူထုရဲ့ရွေးကောက်ပွဲမှာပါဝင်လာမှုကတော့တိတိတတ်တာတိုးတက်လာတယ်လို့လည်းစည်းအုပ်ရေးဆင်းနေတဲ့ကိုယ်စားလှယ်တွေကပြောတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြထားပါရယ်ရှင်
ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တို့ကလွှတ်တော်အမတ်လေးလက်နေရ19နေရအတွဲလာမဲ့ AB လာတဲ့ဂျားပြက်ရွေးကောက်ပွဲတွေကိုကျင်းပဖို့ရှိနေတာပါအခုကျင်းပမဲ့ဂျားပြက်ရွေးကောက်ပွဲကပြည်သူလူထုကရွေးကောက်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်ကျင်းပမဲ့ပထမဆုံးရွေးကောက်ပွဲပါအခုဂျားပြက်ရွေးကောက်ပွဲမှာမဲဆွယ်စည်းအုံရမှုအခြေအနေကလွတ်လပ်မှုရှိပါသလားဆိုတာကိုတော့ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူလွှတ်တော်ကိုစလဲနေရအတွက်စည်းအုံရေးဆင့်နေတဲ့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့နဲ့ရွေးကောက်ပွဲမဲဆွေတဲ့ရက်တွေမထအောင်လို့ကျွန်တော်တို့လုပ်နိုင်ကြပါတယ်နော်အခုထိတော့ထိတ်တိတ်တရွာလေးမှာထိတ်တိတ်တွေ့တာမရှိဘူးကျွန်တော်တို့အစီအစဉ်လေးတွေဥအောင်တင်တဲ့လူကိုဦးစားပေးကြပါတယ်အဲ့တော့အစီအစဉ်မှာထပ်နေရင်လည်းပါတီတစ်ခုကနောက်ဆုတ်ပေးကြတဲ့အနေအထားရှိပါတယ်ဆိုအေးနော်လူထုကိုသဘောပေါက်အောင်အရင်ထက်ပုံမူပြီးတော့ဆောင်ရွက်နိုင်နေတယ်လေ
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးအတွက်တော့မဲဆွယ်စည်းရုံးရေးမှာအခက်အခဲတချို့ရှိခဲ့ပါတယ
်အခက်အခဲအနေနဲ့ကျွန်တော်တို့မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ရဲ့ဒီဖမ်ပလက်တွေဝေတဲ့အခါမှာပထမဆုံးကပါတီဖမ်ပလက်လေးတွေလုံဆောင်ချက်လေးတွေကျွန်တော်ဝေကြတဲ့အခါမှာအချို့အင်ယာဝင်းတွေကိုဝင်ခွင့်မရပါဘူးဝင်ခွင့်ကျွန်တော်တို့ကတရားဝင်အစိုးရကနေเนาะကျွန်တော်တို့ကိုတရားဝင်မဲဆယ်စီရင်ခွင့်ပေးထားပြီမဲ့သက်ဆိုင်ရာအင်ယာတွေက VIP အင်ယာလည်းမဟုတ်เนาะတီးတက်နေကြတာလည်းမဟုတ်ဖ ೇನೆ အဲအင်ယာတွေဝင်းတွေမှာလုံခြုံရေးတွေခါပြီးလုံခြုံရေးတွေကခွင့်မပြုလို့မဝင်ရတာမျိုးတွေလည်းရှိပါတယ်အဲ့ဒါဆိုရင်အုပ်ချုပ်ရေးကဒီရွေးကောက်ပွဲမှာပါဝင်ကူညီပေးတဲ့အနေအထားမျိုးကတော့အားနည်းနေတာကိုတွေ့ရပါလိမ့
်။ဒါပေမဲ့အခုဂျားပြက်ရွေးကောက်ပွဲကလစ်လက်တဲ့လွတ်တော်အမှတ်နေရာနေတာကြောင့်ရောနိုင်ငံရေးပါတီတွေဘက်ကစည်းရုံးလှုပ်ရှားမှုနေတာကြောင့်ရောလူလူကြားမှာတော့သိပြီးစိတ်ဝင်တစားမရှိလာဘူးလို့လဲကိုစလဲလာဥခိုင်မောင်ကြီးကပြောပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်မှာတော့လူလူကြားရွေးကောက်ပွဲနဲ့ပတ်သက်လို့ပိုပြီးတက်တီရှိလာတယ်လို့ကိုစလဲလောင်းဒေါက်တာအေးမောင်ကပြောပါတယ်
။ပိုပြီးတော့ပြောင်းလဲလာပါတယ်။နော်မြေဆန္ဒရှင်များရဲ့အတိကပိုမြင့်လာပါတယ်တတိပိုရှိလာတာပေါ့နော်ပထမတော့ကတော့ကြောက်ရတယ်နော်ကျွန်တော်တို့စီမှာဆိုရင်ဗျာအရင်တုန်းကပုဂ္ဂိုလ်ကြီးတွေကအဝတ်ဟောင်းလေးတစ်ထည်လောက်နဲ့မီးတွေကိုရအောင်ကြည့်သွားတာမျိုးရှိတယ်လို့ပြောတယ်ဆိုတော့ကျေးရွာအဝတ်ဟောင်းလေးတွေနော်ဆလိုက်အဲ့လောက်လာပုံပေးတယ်ပေါ့ဗျာတိမ်တလုံးစီပေးလိုက်ဆိုတာမျိုးလောက်နဲ့နော်လှုပ်သွားလေးပြောကြပါတယ်ဥပမာလက်ခွာတွေဆိုရွာကလည်းပြောပါတယ်ဆိုတော့ group ကတော့တရားမျှတမှုရှိရှိနဲ့နော်သွားစီခြင်းနဲ့လူတို့ရဲ့နော်လိုလားချက်တွေကိုပြပါတယ
်။လာမယ့် AP လာမှာချင်းဖတ်မယ်ဂျားပြက်ရွေးကောက်ပွဲမှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်내လွတ်တော်19နေရာကိုဝင်ရောက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလစ်လက်နေရအလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့18နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဘာမှပူကြားတဲ့သတင်းအချက်လက်တွေပြည်သူကိုချမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရာရောက်တယ်လို့လည်းကျွန်တော်တို့ပြောလို့ရပါတယ်
ဒါကတော့ဥကြောစန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာ NLD ဥပဒေအကြံပေးရှင်းနေကြီးဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအပေါ်သုံးသက်ဆွေးနွေးထားတာကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဥကြောစန္တာကကောက်နှုတ်တင်ပြမှာပါရှင်။
အရေးပါတဲ့ဝန်ကြီးနှုတ်ထွက်တာဒေါအောင်ဆန်းစုကြည်အတွက်အပေါင်းလက္ခဏာဆိုရဲခေါင်းစဉ်နဲ့ Nikkei Asian Review မှာ Motokatsu Matsui ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ NLD အစိုးရဟာရာဇဝတ်စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေခဲ့ပေမဲ့သူကိုယ်တိုင်အုပ်ချုပ်ရေးအဆင်ပြေဖို့ကြိုးပမ်းရမှာအောင်မြင်မှုသိမ်းရှိခဲ့ပဲဖြစ်နေခဲ့ပါတယ်။ပြီးခဲ့တဲ့ February လတုန်းကတော့စစ်အလားအလာအကောင်ဆုံးနိုင်ငံရေးသမားတွေတက်ကတူဖြစ်တဲ့မင်းမင်းဦးဟာငွေကြေးအရှုပ်တော်ပုံ financial scandal ခုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရဆဲမှာနှုတ်ထွက်သွားပါတယ်။ NLD အစိုးရတက်လာခြင်းကဆလို့အရေးပါတဲ့ဝန်ကြီးတူပထမဆုံးနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးဟာသမ္မတခန့်အပ်သူတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးတွေဒန်းတူအရေးပါသူတွေဖြစ်ပါတယ်။မင်းမင်းဦးနှုတ်ထွက်တာကိုဘ ਹੁ အစိုးရကဟန့်တာခြင်းတစုံတရာမရှိလို့ထုတ်ပယ်တဲ့သဘောဖြစ်ပါတယ်။ကျောင်းသားကောင်းဆောင်တူဖြစ်တဲ့မင်းမင်းဦးဟာရာထူးလက်ခံပြီးတဲ့နောက်လူကိန်းဒီဖန်ဒီရေးကျိလက်စမှုထွန်ကားရေးစသည်ကိုဦးစားပေးခဲ့သူဖြစ်ပါတယ်။သူ့လိုအလားအလာကောင်းသူတူလမ်းခွဲထွက်သွားတာဟာနစ်နာစရာလို့ပြောနိုင်ပေမဲ့အဂတိတိုက်ဖြတ်ရေးအထောက်အနေနဲ့ဒေါအောင်ဆန်းစုကြည်အစိုးရဖို့အပေါင်းလက္ခဏာတရားဖြစ်ပါတယ်။လက်ရှိအစိုးရဟာရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်နေကြတာပါ။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရဆက်ရေးအထုမှုနဲ့ဆင်မတိုးနိုင်ပဲဖြစ်နေပါတယ်။စီပွားရေးအချိန်လည်းမမြင့်တင်နိုင်ပါဘူး။ငွေကြေးတန်ဖိုးကြတာကိုလည်းမထိန်းသိမ်းနိုင်၊ငွေကြေးဖောင်းပွားမှုကိုလည်းမတားဆီးနိုင်ဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်ဟာရာထူးမယူခင်ကတည်းကလက်ပေးလက်ယူမှုတိုက်ဖျက်ရေးအတွက်စီကံတွေချမှတ်ခဲ့ပါတယ်။အခုပြည်နယ်ဝန်ကြီးချုပ်ကိုနှုတ်ထွက်သွားစေတာဟာအစိုးရသန့်ရှင်းရေးကိုဆက်လက်လုပ်မယ်ဆိုတာပြသရလည်းရောက်ပါတယ်။မကြာခင်မှာအစိုးရအဖွဲ့အပြောင်းလဲတွေစီလာမယ်လို့လည်းပြောဆိုနေရပါတယ်။အထူးသဖြင့်စီပွားရေးကဏ္ဍမှာတိုးတက်အောင်မဆောင်ရွက်နိုင်သူတွေပြုတ်လိမ့်မယ်လို့ခန့်မှန်းပြောဆိုမှုတွေရှိနေတယ်ဆိုပြီးရေးသားထားပါခင်ဗျာ။အခုဆက်လက်ပြီးမြန်မာကလေးသင်ငယ်များအတွက်ကောင်းမွန်တဲ့အနာဂတ်ဖန်တီးရေးဆိုတဲ့ခေါင်းစဉ်နဲ့ Richard Weir ရေးသားထားတာကို hrw.org မှာဖတ်ရပါတယ်။မြန်မာအစိုးရဟာကလေးသင်ငယ်များစစ်မှုထမ်းစေခိုင်းမှုတားဆီးရေး Paris Muara ကိုပြီးခဲ့တဲ့အပတ်ကလက်မှတ်ရေးထိုးခဲ့ပါတယ်။အစိုးရဘက်ကရောအစိုးရကိုတိုက်နေတဲ့လက်နက်ကိုင်သဘုံတွေဖက်ကပါကလေးစင်ငယ်တွေကိုစစ်မှုထမ်းစေခိုင်းနေခဲ့တဲ့မြန်မာနိုင်ငံအတွက်ဒါအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒီလိုအစိုးရစစ်ကောင်းဝင်နေတော့နောက်လက်မှတ်ရေးထိုးတဲ့စာချုပ်တစ်ရပ်ကတော့ Safe Schools Declaration စာသင်ကျောင်းများလုံခြုံရေးကြေညာချက်ပဲဖြစ်ပါတယ်။မဖြစ်မနေလိုက်နိုင်ရမယ်လို့မဆူထားတဲ့လက်နက်ကိုင်ပဋိပက္ခအတွင်းကျောင်းသားကျောင်းဆရာကျောင်းတွေတက္ကသိုလ်တွေကိုအကာအကွယ်ပေးဖို့နိုင်ငံရေးအရာတာဝန်ယူစေတဲ့သဘောတူညီချက်ဖြစ်ပါတယ်။ကျောင်းတွေအတိုက်ခံရရင်ထီထရောက်ရောက်သတင်းပို့နိုင်ဖို့ကျောင်းတွေပအဝင်ပတ်သက်နေတဲ့ဆရာဇွမှုစုံစမ်းစစ်ဆေးပြီးအရေးယူဖို့တိုက်ခိုက်မှုပြီးပညာဆက်လက်သင်ယူရေးလှူဆောင်ဖို့စာသင်ကျောင်းတွေကိုစစ်မှတ်ရေးရာအတွက်အဆုံးမပြုဖို့စတဲ့အချက်တွေပါဝင်ပါတယ်။အရသားတွေအရပတ်အဆောက်အဦတွေကိုလက်နက်ကင်ပဋိပက္ခဇုံအတွင်းကြားရောက်စီပြီး NDA ရောက်နေတာကတော့မြန်မာပြည်မှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာအများအပြားရှိနေတာပါ။စာသင်ကျောင်းတွေလည်းဒီတန်တရားတွေကမလွတ်ပါဘူး။တိုက်ပွဲတွေကြောင့်ကျောင်းနေတဲ့ကလေးသင်ငယ်တွေထိခိုက်ဒဏ်ရာတွေလည်းရှိနေပါတယ်။တိုက်ပွဲကြောင့်ကျောင်းတွေပျက်စီးတာဒါမှမဟုတ်စစ်တပ်ကစခန်းချတော့ကလေးတွေရဲ့ပညာရေးအလားအလာမှိမ့်မှင်သွားတာတွေလည်းအများအပြားရှိနေပါတယ်။2015ခုနှစ်ကပြုလုပ်ခဲ့တဲ့ပြည်လုံးကျွတ်အပြည့်ရစရဲစာချုပ် NCA မှာဒါတွေကိုဟန်တားနိုင်ဖို့ထည့်သွင်းထားပေမဲ့ကျောင်းတွေအတိုက်ခံရမှုကဆက်လက်ရှိနေသေးပါ။ဘယ်ပေါင်းစုံကဒါကိုအလင်းနဲ့ထားပြီးလိုက်နာထိန်းသိမ်းကြဖို့လိုအပ်ပါတယ်။ aku safe schools declaration ko suwa ga lemmat thu bi na Argentina နိုင်ငံမှာမလနှောင်းပိုင်းကျင်းပမဲ့စာသင်ကျောင်းများလုံခြုံရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်သင့်ပါတယ်။ဒါပေမဲ့စာချုပ်လက်မှတ်ထိုးယူနေတော့မပြီးသေးပါဘူး။တိုင်းပြည်ဖွံ့ဖြိုးမှုနဲ့ပညာရေးဟာဆက်နွယ်နေပါတယ်။ဆရာနာရှင်စနစ်အောက်ဆယ်စုနှစ်ပေါင်းများစွာကြာရောက်ခဲ့တဲ့မြန်မာနိုင်ငံအတွက်ကလေးသင်ငယ်တွေဟာအကောင်းဆုံးသောအနာဂတ်မျှော်လင့်ချက်အကောင်းဆုံးသောဒီမိုကရေစီရေးမျှော်လင့်ချက်ဖြစ်ပါတယ်။သူတို့လေးတွေပညာသင်ကြားခွင့်အထူးသဖြင့်ငင်းကြမ်းတဲ့ဝန်ကြီးမှပညာသင်ကြားနိုင်ရေးဟာအဓိကကျတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ပါကရှင်နေရှင်မြန်မာနိုင်ငံမှာလူ့ခွင့်ရေးခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရဲ့ချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာစိုးရိမ်တက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။အခုလို VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကနေ VOA ပရိသတ်တွေရဲ့အတန်ဒီသဘောထားတွေကိုတင်ပြနေတာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဒေါ်လာလာတန်တင်ဆက်တဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီလိုမျိုးတွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်idiom ဆိုရဲတော့ white day ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုပ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့ကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင်
။ We need someone who can hit the ground running. A person who needs no training.
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတာမို့ကြည့်ရှုအားပေးကြပါလို့ဖိတ်ခေါ်ပါရရှင်။အခုတော့ဥကျော်ဇန်သာတင်ပြနေတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ NLD ဥပဒေအကြံပေးအဖွဲ့ဝင်ရှင့်နေဥကိုနီလောက်ချံခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာအမှန်တရားကိုရှင်းလင်းတာထက်ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပြောကြားနေတယ်လို့ပိုးပြီးဖြစ်နေတယ်လို့တချို့ကသုံးသပ်ကြပါတယ်။ရခိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မောင်မြင့်အာရှလူ့အခွင့်အရေးကော်မရှင်ကရှင့်နေဦးမင်းလွေဦးတို့နဲ့ဥကျော်ဇန်သာကဆွေးနွေးသုံးသပ်ထားပါတယ်ရှင်
။ဒီမှုခင်းရဲ့ဖြစ်စဉ်ကိုပြောပြထားတာတွေကတော့သတင်းသမားတွေအတွက်အတော်တန်အသုံးဝင်ပါလိမ့်မယ်။သို့တော်လည်းပဲဒီတချို့သောအချက်လက်တွေကသတင်းသမားတွေကိုယ်တိုင်ကဒီစုံစမ်းထောက်ထားမိတာအချက်တွေလည်းဖြစ်တယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေထဲမှာတချို့အရာတွေဟာတရင်သမားတွေရဲ့တည်င်းကိုမှီးပြီးတော့လိုက်တာမျိုးတွေလည်းရှိတယ်လို့ ကျွန်တော်တို့ social media ပေါ်ကသတင်းတွေကိုလိုက်ပြီးတော့လှုပ်ထားတာတွေလည်းရှိပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမှုခင်ရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကြော်လွန်ပြီးတော့ဒီတရားခံရဲ့ရှိနေတဲ့သဘောမျိုးနဲ့လောလောဆယ်ရှိနေတဲ့တရားခံတွေဘက်ကနေပြီးတော့ကာကွယ်ပြီးပြောသွားတဲ့ဟာတွေလည်းပဲကျွန်တော်တို့တွေ့ရပါတယ်။ဒီ social media ပေါ်မှာကိုဒီသတင်းစာရှင်းလင်းပွဲရဲ့ဒီအနှစ်သာရကိုလူတွေကတော်တော်လေးမကျင်တတ်ကြဘူးနောက်ပြီးတော့တန်တဲ့ရလည်းရှိကြတယ်တစုံတရာကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့လည်းပဲလူတော်တော်များများထင်မြင်ချက်ပေးနေတာကိုကျွန်တော်တို့သတိထားမိပါတယ
်ဟုတ်ကဲ့ဥမင်းတို့ခင်ဗျာရှင်းတဲ့တရားအုံနေနဲ့ဥမမောင်မင်းပြောတဲ့အထက်မှာသတင်းစာရှင်းလင်းပွဲလုပ်တဲ့ပုဂ္ဂိုလ်တွေဟာအမှုအကြောင်းပြည်သူကိုအသိပေးနေတာတဲ့တရားခံရှင်းနေလို့ထိုဘက်ကကာကွယ်ပြီးတော့ပြောတဲ့သဘောတွေ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအချက်အပါအဝင်ဒီသတင်းစာရှင်းလင်းပွဲကိုဘလောက်ထိရောက်တန်ဖိုးရှိတဲ့သတင်းစာရှင်းလင်းပွဲလို့ဥမင်းတို့သုံးသပ်ပါလားခင်ဗျာ
ပါမအူကြတဲ့သတင်းချက်လက်တွေပြည်သူကိုချမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ကျင်းမှုဆိုင်ရာကျင်းတော်ဥပဒေအရယမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်အချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြရမယ်အချက်လက်ဒီအခြေခံပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပင်နဲ့အတော့ဆရာဦးမောင်မောင်ကြီးပြောသလိုမျိုးပေါ့နော်။ဒီအခါနေဖက်ကတာခွေပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်။အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ဒီရဲကြီးရဲ့လက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုံထုံးလုံးကြီးရဘလူးစစ်စည်းစီမံခံရနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်။အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်အရာရှိကနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ဘူးကရဲလုပ်ငန်းนี่တော်တော်များများမှာတမတော်ကအထက်ကနေပြီးတော့ပြည်မှန်အုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်သာတဲ့အချက်လေးတစ်ခုဖြစ်တယ်ပြည်သူတွေအနေနဲ့ပုံပြီးတန်တဲ့အကြီးကားဖြစ်ပြီးမဲ့အချက်လေးမျိုးဖြစ်တယ်ဆိုတာကိုကျွန်တော်သိရနောက်ပြီးတော့တခါပြည်သူတွေကဖမ်းပေးတယ်ပြည်သူတွေကပဲသတင်းပေးတယ်ရဲကသွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းမိပြီးတဲ့ဥစားတော်မှဒီမှုကိုဘယ်လောက်အဆင့်ထိရောက်အောင်ကျွန်တော်စစ်ဆေးနေပြီဆိုတာကိုပြည်သူတွေကမတင်ပြနိုင်တာကတော့တော်တော်ဝမ်းနည်းဖို့ကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံထုံးလုံးကြီးလို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွေချယ်တဲ့ဒီပြမှုကိုသူတို့ကျူးလွန်ရသလဲနောက်မှဘသူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေကအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ3-5ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လုတ်တယ်ဆိုတာတွေတယောက်တစ်ပေါက်အဲ့မှာလဲဝန်ကြီးလုတ်တဲ့လူပြောတာကြတော့အမျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါတယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမောင်မြင့်မယ်လို့သဘောရပါလေ
ပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့ဒီလိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်။ဒီကျွန်တော်တို့ဒီ right to information law တာဝန်မဟုတ်လို့ရှင်တဲ့ act ပေါ့နော်။ဆိုတော့အဲ့အရာတွေကဒီတရားလွှတ်ခွင့်ရှိစေရမယ်ဆိုတာထက်ဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့သူတို့ကထင်ရှားလို့ရတယ်ဆိုတဲ့သဘောမျိုးသူတို့ချွင်းချက်ပေးထားပါတယ်။နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့သဘောမျိုးသူတို့ပြောထားတာရှိပါတယ်။အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံးညိုရင်းဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအဓိပ္ပာယ်မဖွင့်ထားဘူးထင်ရှားတဲ့ပုံကူများဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အဓိပ္ပာယ်မဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုရင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုရင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကူတွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်တုန်းကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားသလိုနှုတ်ကိုချုပ်ထားသလိုဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်တာကတော့ဒီသတင်းစာရှင်းလင်းပွဲမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်ဒီအချုပ်ချယ်တွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျာခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းတို့ကိုတချို့နိုင်ငံတကာဥပဒေကိုကြီးမှန်ဆိုရင်လည်း right to information ဟာလူတွေပြည်သူမှာအချက်လက်သတင်းအချက်လက်ကိုသိပံခွင့်ရှိတယ်သတင်းအချက်လက်တွေဆိုတာပြည်သူသိဖို့အတွက်ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေငါပြည်သူလူမျိုးရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကိုတော့အကန့်အသတ်နဲ့ထင်ရှားထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလဲကြောင်ပတ်လုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးရှိလို့များလုပ်တယ်လို့အကောင့်မြင်လို့ရမလားခင်ဗျာကျွန်တော်တို့
တီလိုအသုံးမြင်လို့ရပုံတော့မရဘူးပြ။တာဝန်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုပြည်သူတွေပြီးရမယ်ဆိုတဲ့ကိစ္စရပ်ကိုတော့မှသူနားလေပုံမရဘူးလို့ကျွန်တော်မြင်တယ်။နောက်ပြီးတော့တခါဒီလူမှုကွန်ရက်တွေဖွင့်ပေးလျုံလောက်နေသူတို့ကဒါသတင်းလို့လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီလို့ထင်ပုံရတယ်။အဲ့ဒါကိုကြည့်ချင်းအပြင်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထရေးဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှမှာပဲထုတ်ပြရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရနိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာကိစ္စရာတွေတော့တိုင်းနယ်မှာလည်းစစ်တပ်ဖြစ်ပွားနိုင်တဲ့ကိစ္စရာမျိုးတွေတော့နောက်ပြီးတော့တခါပြည်တွင်းမငြိမ်မသက်ဖြစ်စေနိုင်တဲ့ကိစ္စရာမျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်ပဲထားတာကျွန်တော်တို့လက်ခံလို့ရတယ်ဒါတော့မှအချို့နိုင်ငံဒီမှာဆိုလို့ရှိရင်နှစ်ကန်တက်နဲ့9နှစ်10နှစ်15နှစ်နှစ်20စတဲ့ကန်တက်ချက်တွေနဲ့သူတို့အဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥမ္မာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တိကျတဲ့ဥပဒေတသက်မှမပြဋ္ဌာန်းထားတာမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတ်မှတ်ပြီးတော့ပြဋ္ဌာန်းပြထားတာမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပြီးသလိုနဲ့ကန့်တတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်။အခုသူတို့သတင်းကိုထိန်ချမ်းပြီးတော့လွတ်လပ်တဲ့ကိစ္စမှာလူတွေကသံသယရှိနေရတယ်။သူရဲ့နောက်မှာဒါထက်အရေးကြီးတဲ့လူတွေပါနေလုံးမယ်။ဒါထက်အဓိကကြတဲ့လူတွေပါနေလုံးမယ်ဆိုတော့လူတွေကထင်ကြီးပြီးတော့ပြောနေကြရေးနေကြပါတယ်။အခုထိန်ချမ်းပြီးတော့ဝိမှုနည်းနည်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စိတ်တွေပြားလိုက်လို့မကြတော့ဘူးလားခင်ဗျာပြည်သူတွေပဲယူဆ
တာပေါ့ဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့အဲ့တော့သူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ဂျာမန်ယုံကြည်ဖြစ်အောင်တမတော်နဲ့ပြည်သူတွေဂျာမန်တန်မြတ်ဒီဝင်အောင်အဲ့ဒီလိုမျိုးမဖြစ်စေဘူးဆိုလို့ရှိရင်သတင်းချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြီးလိုက်ရင်ပြည်သူတွေကလည်းအော်ငါတို့ဒီတမတော်ကဓာရီဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုပြည်သူတွေအနေနဲ့စိတ်ကြည်နှံ့မှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့လူငယ်တဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလုံးဆောင်မိတဲ့အတွက်မှားရင်တော့တမတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှသစ္စာမဖောက်ဘူးစရတယ်မဆိုင်တာတွေရှောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်တဲ့လူတွေတော့မှနားထောင်ရင်လည်းတော်တော်ဒေါသထွက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကဂရုသတင်းထုတ်ပြန်ပြည်တဲ့ရေးကဖြစ်နေတယ်ပြည်တဲ့ဟာစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုတိုင်းတက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လည်းပဲသူကပြန်ကြေးတွေပါရှိရတာနဲ့အဲ့ဘက်ကမလုပ်ဘူ
းဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းခန္ဓာတွေမှာဒီသမရယုံကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိပေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းစာရှင်းလင်းပွဲကြတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းလည်းပဲသူတို့ဒီသတင်းထောက်လန်းကြတဲ့ဒီတက်မတော်အဖွဲ့ဝင်တွေကတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတုံတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီသမရယုံကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအရသာအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါ။အခုကျတော့ဘာကြောင့်အရသာအစိုးရကတာဝန်ယူပြီးတော့သမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲ။ဒီလိုမထုတ်ပြန်ရခြင်းမှာဒီအကူလောရဆဲတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့ကာဝေးဦးလီးချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေတို့ဟလာတတ်တို့ဆိုတာသူတို့ကစုံစမ်းနေတဲ့အချက်တွေကိုအရသာအစိုးရကအတိအမှတ်မပြုချင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းသမားအနေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခါပြည်သေးဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်ကြစိတ်ကြောင့်အလိုလုတ်တယ်ဆိုရဲကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်ရောက်ဝါရဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြံဖက်မှုဆိုင်ရာဥပဒေတွေပါရှိရမှာဟုတ်ကဲ့ခင်ဗျာမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုလည်းတိုင်ပြည်ရေးဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရော
ဟောသာပေါ့ဗျာကြံပြင်းအရာပြောမယ်ဆိုလို့ရှိရင်ရာသက်သက်ကြီးတဲ့မှာကိုပဲနော်နိုင်ငံတော်ပုံကမှုရဲ့အောက်ထဲမှာအဲ့ဒီလိုပြည်မှုကြီးတွေနဲ့ပတ်သက်လို့ရေးယူလို့ရတဲ့ကိစ္စမျိုးတွေရှိတယ်နော်လူမျိုးချစ်စိတ်အစွန်းရောက်တယ်ဆိုလို့ရှိရင်လူမျိုးနဲ့တမျိုးအမုန်းပွားအောင်ပြည်တွင်းမှာမငြိမ်မသက်ဖြစ်အောင်စုဦးလှုံ့ဆော်နိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ရာဇဝတ်ကြီးဥပဒေနဲ့ရေးယူလို့လည်းရတယ်အဲအခုလက်နက်တွေပါလာပြီးဆိုလို့ရှိရင်အစိုးရပြောတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့လည်းရေးယူလို့ရတယ်အဲ့ဒီလိုရေးယူထားတဲ့ဥပမာလည်းကျွန်တော်တို့ရှိ every room will look when a team was a man, Yazoo, Mulau, Pigeon, Bazoo, the Bomun in it, Lode Osagaro, Mugu, Ping, Dwang, Fabio, Dwang, Pide, Winitana, Gura, and Uga, Chinese Rinsa, Chilin, Wema, Pompey, Pide, Chinese, Yoni, Lukia, Kangari, Major Orange.
ဥချစန္ဒာရဲ့ မြန်မာအရေး တုံးသက်ချက် အစီအစဉ်မှာရှိ VOA မြန်မာပိုင်း အစီအစဉ်ကို Washington DC ကနေ တိုက်ရိုက် ထုတ်လင်းနေပါတယ် အခုတော့ သူယုံကြည်ရ ကဏ္ဍကို ထုတ်လင်းဖို့ အချိန် ရောက်ပြီ ဆိုတော့ နိုင်ငံရေးနဲ့ ဆိုင်တဲ့ လူငယ် လှုပ်ရှားမှုတွေ လုပ်နေတဲ့ ရန်ကုန်မြို့က မက္ခိုင်မွန်လင်း ရဲ့ အမြင်ကို နားဆင်ကြရမှာပါ မမိုးဖြူက အစီအစဉ် တင်ဆက်ထားပါတယ်ရှင်
ဒီနေ့အစီအစဉ်အတွက်ပေါ့နော်ဒီမိမိရဲ့ယုံကြည်ရာကိုဝင်ရမယ်ဆိုလို့ရှိရင်တော့ဒီဒီမနေနဲ့ယုံကြည်မှုတွေထဲကတစ်ခုဖြစ်တယ်ပေါ့နော်ဘဝကိုရိုးဖြောင်းစွာနဲ့ဒီရိုင်းပင်းကိုမြင်ပြီးတော့တရားပေါ်တရားဖေးဖေးမှန်းနဲ့နေထိုင်ဖို့ပါပဲဒီမှာတို့ဒီမန်တကယ်တော့ငငယ်ကလေးကနေမိဘကနေပြီးတော့အများကြီးလူဘဝရှင်တန်းနဲ့တခြားမှာပေါ့နော်ရိုးဖြောင်းစွာနဲ့ဒီတရားပေါ်တရားရို စီညာရေးကဏ္ဍတော့အများတဲ့ဟိုလူမှုဆက်ဆံရေးတော့အများကြီးပါဝင်လာရတဲ့အထက်မှာတော့ကျွန်တော်တို့နေတီဘွားပေါ့နော်တယောက်နဲ့တယောက်စိန်ခေါ်မှုတွေအများကြီးရှိကြတယ်တခါတည်းစကားအခိုက်အတန့်မတင်တဲ့ဟာမျိုးတွေဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီထဲကမှပေါ့နော်ဘောကိုဘယ်လိုမျိုးရိုးရှင်းတဲ့နေမလဲဆိုတာမျိုးအများတဲ့သိထားဖို့စူးစမ်းကြည့်ပါတယ်ဆိုတော့ကလေးပေါ့လေကိုအသေးမောလို့ထင်တိုက်တဲ့ကူညီပေးလိုက်တဲ့ကိစ္စတခုပါဆိုလို့ရှိရင်တပတ်သူအတွက်တကယ်ကိုဟိုအကြီးကြီးမားမားကူညီရောက်တဲ့အခါလေးလေးကြုံခဲ့ဖူးပါတယ်ဆိုတော့အဲ့မှာဟိုအမှန်တကယ်တော့ကိုမမျော်လင့်ထားဘူးပေါ့လေဒါပေမဲ့အဲ့ဒီဟာတခါလေးလူတပတ်တက်ကိုဘယ်လိုပြောလဲအသက်တချောင်းကိုတော့ကင်မိတာမျိုးတွေအချိန်တည်းကြုံခဲ့ဘူးရေပေါ့ဆိုတော့အဲ့ဒီဟာလေးကတခါလေးပီတိဖြစ်မိပါတယ်ဆိုတော့ဟိုတစ်ဖက်သားကိုပေါ့နော်ကိုကဟိုကူညီပေးလိုက်တဲ့ခံစားမှုကတစ်ဖက်ကလူလေကူညီပေးခြင်းကိုခံရတဲ့လူကလည်းဟိုပေါ့နော်တပြိုင်နက်တည်းသူ့ရဲ့ဟိုတခုခုအကျိုးတက်ရောက်သွားရဲ့လူခံစားမှုများတဲ့အမတန်မှဘဝမှာဟိုမလဲနိုင်တဲ့ခံစားမှုမျိုးပါဆိုတော့ဟိုပေါ့ဟိုဘယ်လိုပြောမလဲကျမတို့ဒီဟိုလှုပ်ဆောင်ကြရတယ်လုပ်ငန်းကြရတယ်တခါလေကျမတို့စိတ်ထဲမှာလည်းကျမတို့မှာအခက်ကြီးကိုယ်တိုင်လည်းရှိတယ်ဒါပေမဲ့တခါလေစိတ်ထဲမှာညူညီမိတာလည်းရှိကောင်းရှိတတ်ပါတယ်ဒါပေမဲ့အယူအစိတ်ထဲမှာအကောင်းဆုံးနဲ့ဒီအယူအဆဆုံးစိတ်ကိုထားပြီးတော့ကိုယ်တက်နိုင်တယ်လို့လှုပ်ပေးလိုက်ရင်ရောဆိုတဲ့ဟာမျိုးလေးစိတ်ထားမိတဲ့အခါမျိုးကိုကျမအနေနဲ့ပေါ့နော်ဒါကိုလေ့ကျင့်ကိုယ့်ဟာကိုယ်လေးလေ့ကျင့်ပြောထောင်တယ်အဲ့ဒီထဲကလေတခါလေဘယ်လိုပြောမလဲဒီဟိုအရန်ကိုလေဒီအကျိုးကျေးဇူးတွေလို့ပြောမလားဒီပီတိတွေကိုလေအများကြီးခံစားရပါတယ်အဲ့ဒါဟာအင်မတန်မှလေကျမအတွက်လေဒီစိတ်သက်ခွန်အားကိုလေဖြည့်ရင်းရှင်းဆက်ဆောင်မဲ့အနာဂတ်ကိုလေပို့ပြီးတော့ဟိုခွန်အားတွေဖြစ်စေပါတယ်ဟုတ်တခါပေါ့နော်ဥမာလေးတခါပြောမိလေဆိုလို့ရှိရင်ဒီမအနေနဲ့ပေါ့နော်ဒီကူဟိုကျမတငယ်ချင်းတယောက်ကပေါ့နော်တငယ်ကြီးကတွားပြီးတော့ဆေးသွာကူရယ်ကိုရဲ့အချိန်မှာသူ့အနေနဲ့အင်မတန်မှအခက်ခဲဟိုအသက်အလေးကျိုးဆိုးရတဲ့အချိန်တွေတခုမှဖြစ်နေတယ်ပေါ့နော်အဲ့ဒီအချိန်မှာသူ့မိသားစုအချိန်တွေကဒီဘက်ကလိုက်ဖို့အနေထားမှာအများကြီးအခက်ခဲရှိတယ်ပေါ့ဥမာသူ့ဟိုအနေထားအချိန်ခါနေထားတော့ဘာလို့ကအချိန်မပြေဘူးဖြစ်တဲ့အချိန်မှာကျမအနေနဲ့ဟိုအကောင်လုံးကျမရဲ့ network တွေထဲကပေါ့ကျမရဲ့အသိမိတ်ဆွေတွေထဲကအကောင်လုံးချိတ်ဆက်ပြီးတော့ကျမနိုင်ကြတော့အများကြီးဟိုပေါ်တော့တထိုင်ထဲမှာအများကြီးကူညီပေးလိုက်တယ်ကူညီပေးလိုက်တဲ့ဟာကအမှန်တကယ်တော့သူ့တငယ်ချင်းကိုလည်းစိတ်ပူတယ်အရန်ပဲလေပေါ်တော့ဒီမိဘတွေဖြစ်တယ်မိသားစုရဲ့အနေထားစိတ်ပူတဲ့အတွက်လည်းအများကြီးလည်းကိုနိုင်ရလောက်လုပ်ပေးလိုက်တယ်ဒါပေမဲ့တပြိုင်တည်းမှာပဲအဲ့ဒီဟာဟာဟိုဘက်ကိုမိသားစုကအချိန်ကြီးရောက်သွားတဲ့အချိန်မှာသမီးဖြစ်သူကလည်းဒါကိုစိတ်ခွန်အားဖြည့်စေတဲ့အတွက်ပို့ပြီးတော့လေပေါ့နော်ဒီစိတ်ချမ်းသာပြီးတော့ပြန်ပြီးတော့နာလန်ထူပြီးတော့ပြန်လေကောင်းမွန်လာတဲ့ဟာလေမိသားစုကလုံးဝအသက်မရှင်တော့ဘူးလို့မျှော်လင့်ထားတဲ့အသက်ချမ်းသာပြန်ပြီးတော့စီပင်လာတာကိုပို့တွေ့ရတဲ့အချိန်မှာကျွန်မအနေနဲ့ဒါမှထင်မှတ်ပေးကူညီလိုက်တဲ့ဟာတစ်ခုဟာအမတန်မှပဲဟိုပီတိဖြစ်ရတယ်ပေါ့နော်ဘောမှာဒီဟိုစကူဟိုပေါ့အနိုင်တလောက်တက်နိုင်တလောက်ဒီတယောက်ကိုတယောက်ကြည့်နေပေးတာဟာစိတ်ချမ်းသာမှုကိုလည်းရကြလေတစ်ဖက်ကိုတစ်ဖက်လေအများကြီးလို့ပေါ့နော်ဒီစိတ်စေတနာအကျိုးကျေးဇူးကိုလည်းခံစားရပါတယ်လို့ဆိုတဲ့ဟာမျိုးကိုလည်းကျွန်မဝင်ကြံချင်ပါတယ်က
ျအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
မြန်မာအတလန်တိတ်စာချုပ်အဖွဲ့နေတိုးနဲ့မေးဖက်ဆက်ဆံရေးနဲ့ ICE အစိုးရတွေကိုတိုက်ဖြတ်ရေးမှာအမေရိကန်ကအလေးထားကြောင်းပြဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေတိုးဌာနချုပ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis တွားရောက်ခဲ့ပါတယ်။နေတိုးအဖွဲ့ဟာအမေရိကန်နဲ့တခြားအတလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေတပေါင်းတစ်စီးတည်းရှိနေနိုင်ရေးအတွက်အခြေခံအုတ်မြစ်အဖြစ်ဆက်လက်တည်ရှိနေတယ်လို့ဝန်ကြီး Mattis ကပြောပါတယ်။နေတိုးကိုအမေရိကန်ကထောက်ခံပါတယ်လို့ဒီလအစောပိုင်းတုန်းကသမ္မတဒေါ်နယ်ထရမ့်ကလည်းအလားတူပဲပြောခဲ့မှုပါတယ်။နေတိုးအဖွဲ့အတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးကတူညီပြီးမျှတတဲ့ငွေကြေးပမာဏထည့်ဝင်ကြဖို့ကိုလည်းတောင်းဆိုချင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ပြောချင်တဲ့ကိစ္စကိုဝန်ကြီးမက်တစ်ကမိတ်ဖက်အဖွဲ့ဝင်တွေကိုအခုနောက်ဆုံးအစည်းအဝေးပွဲတွေမှာပြောသွားပါတယ်။ကျွန်တော်အနေနဲ့အမေရိကန်ကနိုင်ငံရေးအခြေအနေအမှန်ကန်ကိုရှင်းရှင်းလင်းလင်းပြောပြပေးဖို့လိုတယ်ဆိုတာကိုနားလည်ပြီးတော့ကျွန်တော်နိုင်ငံသားတွေမြင့်မြတ်တတတောင်းဆိုထားတဲ့တောင်းဆိုချက်တွေကိုပြည့်ပြည့်တတရှင်းပြပေးဖို့လိုတယ်လို့ဝင်းဂျီမက်ဒစ်ကပြောပါတယ်။အနောက်တိုင်းတန်ဖိုးထားတဲ့အရေးကိစ္စတွေအတွက်အမေရိကန်ပြည်သူတွေကပဲအများအပြားမထည့်ဝင်နိုင်တော့ဘူးလို့ဝင်းဂျီမက်ဒစ်ကပြောပါတယ်။ခင်ဗျားတို့ဥရောပနိုင်ငံကမျိုးဆက်သစ်ကလေးတွေရဲ့လုံခြုံရေးကိုခင်ဗျားတို့ကိုယ်တိုင်ထက်အမေရိကန်ကပို့ပြီးတော့အစိုးရမပေးနိုင်ပါဘူး။စီရဲ့အရာအစင်သည့်ဖြစ်နေတာကိုဂရုမစိုက်ဘူးလို့ပြောတာဟာကျွန်တော်တို့အပါအဝင်ကျွန်တော်တို့မဟာမိတ်တွေနဲ့ကျွန်တော်တို့အမွေဆက်ခံထားတဲ့လွတ်လပ်မှုတွေကိုဂရုမစိုက်တယ်လို့ဖြစ်နေပြီးတော့ဒီချိန်တွေကချင်းချောက်ခနေရပြီလို့ဝင်းဂျီမက်ဒစ်ကပြောပါတယ်။လွတ်လပ်မှုကိုကာကွယ်နိုင်တဲ့ကမ္ဘာအကောင်ဆုံးကာကွယ်ရေးရဲ့အကျိုးကိုအားလုံးခံစားနိုင်ဖို့ကြားတဲ့ငွေကိုညီညီမျှမျှခွဲဝေပြီးပေးကြဖို့ကိုတောင်းဆိုတာတင်းမြတ်မြတ်တဲ့တောင်းဆိုမှုဖြစ်ပါတယ်။နေတိုးအဖွဲ့ကလွတ်လပ်ရေးကိုကာကွယ်တဲ့အဖွဲ့ဆိုတာကိုမေ့ထားလို့မရပါဘူး။ပြောင်းလဲလာတဲ့အခြေအနေတွေကိုတုံ့ပြန်နိုင်တယ်ဆိုတာအရင်တုန်းကသက်သေပြနိုင်ခဲ့တယ်လို့အခုလည်းတစ်ခါပြန်ပြီးသက်သေပြနိုင်မယ်လို့ယုံကြည်ပါတယ်လို့ဝင်းဂျီမက်ဒစ်ကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပူးတွဲလွတ်တော်နေရာရှိမောက်မှာအင်္ဂါနေ့ညကမိန့်ခွန်းပြောကြားပြီးတရားကြားသမ္မတရဲ့မိန့်ခွန်းမှာပုံမှုပြောပြောင်းပြီးအပြုသဘောဆောင်တဲ့လေသံအပေါ်ဝါရှင်တန်မှာရှိတဲ့အစိုးရအတိုင်းဝန်ကဦးစားပေးလေ့လာနေကြပါတယ်။အခုလိုပြောဆိုချက်ဟာသမ္မတထရမ့်ရဲ့အစဉ်ပြောင်းလဲနေတဲ့ပြုမှုပြောဆိုမှုတွေမှာတင်းငါသာခံမဲ့အနေအထားမျိုးလားဒါမှမဟုတ်ဒီလိုအနေအထားမျိုးဆက်လက်ကျင့်သုံးသွားမလားဆိုတာကိုသူ့အပေါ်ထောက်ခံသူတွေပြစ်တင်ဝေဖန်သူတွေနဲ့နိုင်ငံရေးကဲခတ်သူတွေကစူးစမ်းလေ့လာနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဲ့ဒီလိုလွတ်တော်နေရာရှိမှာပြောကြတဲ့မိန့်ခွန်းဟာအမေရိကန်ရဲ့တောက်ပြောင်တဲ့အနာဂတ်ပုံဖော်ထားပေမဲ့ကမ္ဘာတဝန်းကခေါင်းဆောင်တွေအကြမ်းမှာတော့တုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ပစိဖိတ်ဒေသမှာကျုပ်နိုင်ငံရဲ့ခက်ကြမ်းကြမ်းလုပ်ရတဲ့ရင်ဆိုင်နေရတဲ့ဂျပန်နိုင်ငံကတော့ကာဝေးအသုံးစိအကြီးအကျယ်တိုးမြင့်မဲ့ကိစ္စထရမ့်ရဲ့အစီအစဉ်ကိုလက်ခံကြိုဆိုလိုက်ပါတယ်။ကျုပ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးအထူးကိုယ်စားလှယ်ဆွန်ဂူရှင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လိုင်တို့နဲ့နေပြည်တော်မှာတည်ကြားစီတွေ့ဆုံပြီးညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်အစုရှယ်ယာဈေးတွေဟာဗုဒ္ဓနေ့ကဈေးကွက်အယောင်အဝယ်မှာဆန်းကျင်ချိုးမြင့်တက်သွားပြီးဒေါင်းဂျုံစက်မှုဖြန်းပြအညွန့်ကိန်းဟာပထမဆုံးအကြိမ်ဖြစ်21,000ကျော်နဲ့ဈေးပိတ်ခဲ့ပါတယ်။ဗုဒ္ဓနေ့ကဈေးကွက်မှာအမေရိကန်အစုရှယ်ယာဈေးတွေဟာ13,500ခန့်နီးပါးတက်သွားခဲ့တာဖြစ်ပါတယ်။အခွန်နေနဲ့စီမင်းနေရှော့ကြဖြတ်တောက်ပြီးလမ်းနေတံတားတွေနဲ့တခြားအခြေခံရန်ရအဆောက်အုံတွေကိုပြန်လဲတိဆောက်မဲ့အဓိကရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့ကတိပေးခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရွေးကောက်ခံရပြီးနောက်ပိုင်းအမေရိကန်အစုရှယ်ယာဈေးတွေမှာဆန်းကျင်ကျိုးဈေးတက်ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကပူးတွဲလွတ်တော်နေရာမှာမင်းကွန်းပြောကြားခြင်းကအဲ့ဒီကိစ္စတွေကိုသမ္မတထရမ့်ကထပ်လောင်းပြောကြားခဲ့ပေမဲ့အဲ့ဒီအစီအစဉ်တွေကိုဘလို့အကောင့်ထဲဖော်မယ်ဆိုတဲ့အသေးစိတ်ကိစ္စကိုတော့ထည့်သွင်းပြောကြားခဲ့ခြင်းမရှိပါဘူးခင်ဗျ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin ပေါင်လာပါရှင်။ဗုဒ္ဓဘုရင်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.